Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကင်းဖြစ်ကြပါလိမ့်မယ်။ VOA အမေရိကန်တန်ရဲ့2022ခုနှစ်စက်တင်ဘာလ2ရက်တနင်္ဂနွေနေ့မနေ့ကင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းကီလိုမီတာ2540 51နဲ့ VOA ရဲ့ Facebook စာမျက်နှာ VOA ရဲ့ YouTube စာမျက်နှာကပါကျွန်တော်တို့တိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနေ့ကင်းအစည်းအဝေးတွေကိုတာဝန်ယူတင်ဆက်ပေးသွားမှာဖြစ်ပါလေဗျာ
မင်္ဂလာပါရှင်ကျွန်မခင်ဗျာတပါဒီမနေ့ကင်းသတင်းတွေကိုကိုစုံမိုးကျော်နဲ့အတူပြောပြပေးမှာပါအမေရိကန်နိုင်ငံမှာစက်တင်ဘာ7ရက် 9/11 အကြမ်းဖက်အတိုက်ခိုက်ခံခဲ့ရတာဟာအမေရိကန်နိုင်ငံအတွက်ကကဘာကြီးအတွက်ပါထာဝရအပြောင်းလဲပြက်ဖြစ်သွားစေတယ်လို့အမေရိကန်ခေါင်းဆောင်တွေကပြောပါတယ်အမေရိကန်နိုင်ငံဟာလွန်ခဲ့တဲ့အနှစ်20ကထက်ပိုးပြီးတော့လုံခြုံစိတ်ချမှုရှိနေပြီလို့အမေရိကန်ကာကွယ်ဝင်ကြီး Lloyd Austin ကပြောပါတယ်ကုလသမဂ္ဂမှာမြန်မာအမြဲတမ်းကိုယ်စားလှယ်ဖြစ်နေတန်မတ်ကြီးဥကြုံမိုးထွန်းကိုဆက်ပြီးထားဖို့အတွက်ပြည်ရင်းပြည်ပမှာတောင်းဆိုဆန္ဒပြနေကြပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညာဝင်းအောင
်ဟုတ်ကဲ့ပါခင်ဗျာအညာဒေသဂံကောနေမြေမှာဒေသဂံတပ်တွေနဲ့ဒီစစ်ကောင်စီတပ်တွေကြားတိုက်ပွဲဖြစ်ပွားနေပါတယ်အကျိုးဆက်ဘယ်လိုရှိပါသလဲ
ตัวเนี่ยมาจันทร์เนี่ยยิกขาโตปลี่ยนอยู่โคแท้ๆဖြင့်ဆိုပြီးတချို့အိမ်တွေကလည်းမီးရှို့ခံထားဆိုတော့အဲ့အိမ်တွေကလည်းတချို့ဆိုအဝတ်တည်းကိုဒီခုနဲ့ပြေးခဲ့ရအဲ့လိုမျိုးဆိုတော့ရှိရဲ့လူတွေလည်းဒုက္ခရောက်မရှိတဲ့လူတွေဒုက္ခရောက်အဲ့ဒါမျှပြီးမှသ
ာသနာ့ရင်းနေပြီးမှအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်တခါအမေရိကန်ပြည်ထောင်စုမှာတော့ဒီကနေ့ဟာ 9/11 လို့ခေါ်တဲ့ဒီအကြမ်းဖက်တိုက်ခိုက်မှုအနှစ်20ပြည့်တဲ့နေ့ဖြစ်ပါတယ်ဒီအကြောင်းတွေကိုဝေဝေဆဆာတင်ဆက်ပေးသွားဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်အောင်ပါပါအခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုဇော်မိုးကျော်တို့ပြောပြပေးပါအောင်ဗျာ
အမေရိကန်နိုင်ငံမှာ2000ခုနှစ်စက်တင်ဘာလ7ရက် 9/11 အကြမ်းဖက်တိုက်ခိုက်ခံရခဲ့တာဟာသူတို့အတွက်ကောအမေရိကန်နိုင်ငံနဲ့ကမ္ဘာကြီးအတွက်ပါထာဝရပြောင်းလဲမှုတက်ဖြစ်ခဲ့ရတယ်လို့စနေနေ့မှာကြောက်တဲ့ 9/11 အနှစ်20ပြည့်နှစ်ပတ်လည်အခမ်းအနားမှာအမေရိကန်ခေါင်းဆောင်တွေကပြောကြားကြပါတယ်။ Pennsylvania ပြည်နယ် Shanksville ကအမေရိကန် United လေကြောင်းလိုင်းခီးစဉ်အမှတ်63ပြတ်ကျခဲ့တဲ့နေရာမှာပြုလုပ်တဲ့အထိမ်းအမှတ်ပွဲမှာအမေရိကန်ဒုသမ္မတ Kamala Harris က2000ခုနှစ်စက်တင်ဘာ7ရက်နောက်ပိုင်းမှာအမေရိကန်နိုင်ငံမှာစီးလုံးညီညွတ်မှုရအောင်လုပ်နိုင်တယ်ဆိုတာကိုအားလုံးသိစေခဲ့တယ်လို့စီးလုံးညီညွတ်မှုနဲ့နိုင်ငံကျေဝအောင်လုံခြုံမှုရှိအောင်ကမ္ဘာလည်းဝုန်းဝုန်းကြွားကြွားရပ်တည်နေအောင်လုပ်ပေးနိုင်တယ်လို့ပြောပါတယ်အဲ့ဒီနေရာမှာလင်းအပိုင်စီးသူတွေကိုခုခံတိုက်ခိုက်ခဲ့ကြတဲ့ခီးတဲ44ဦးစလုံးအသက်ဆုံးရှုံးခဲ့ရတာဖြစ်ပါတယ်။သမ္မတဟောင်း George W. Bush ကလည်းစက်တင်ဘာ7ရက်အကြမ်းဖက်တိုက်ခိုက်ခံရတဲ့နေ့ဟာနိုင်ငံအတွက်ပျက်စီးဆုံးရှုံးမှုပမာဏတိတ်ကိုကြီးမားတာနဲ့အတူဒီလိုအကြမ်းဖက်တိုက်ခိုက်မှုခံခဲ့ရပေမဲ့ရဲရဲဝံ့ဝံ့ရင်ဆိုင်နှိုင်စွမ်းရှိရဲဆိုတာကိုပြသနိုင်ခဲ့ကြတယ်လို့ပြောပါတယ်။ဒီလိုတိုက်ခိုက်ခံခဲ့ရတဲ့အတွက်ကမ္ဘာတစ်လွှာအကြမ်းဖက်ဝါဒတိုက်ဖြစ်ဖို့စစ်ပွဲကိုမစ္စတာဘွတ်ကကြေညာခဲ့တာဖြစ်ပြီးဒီစစ်ပွဲဟာအနှစ်20လောက်ဆင်နွှဲခဲ့ကြတာဖြစ်ပါတယ်။ဒီနှစ်ပတ်လည်းအထိမ်းအမှတ်အမှတ်ရအောင်မြေပွဲကိုအတိုက်ခိုက်ခံရတဲ့နေရာတွေဖြစ်တဲ့နယူးယောက်၊ပန်ဆယ်ဗေးနီးယားနဲ့ဗာဂျီးနီးယားပြည်နယ်တွေမှာကျင်းပကြပြီးတော့နယူးယောက်က World Trade Center ကမ္ဘာကုန်သွယ်ညင်လောင်မျောစင်ညင်လောင်ရှိတဲ့နေရာမှာမနေ့7:46 မိနစ်ကလုတ်တဲ့အထိမ်းအမှတ်ပွဲကိုသမ္မတဂျိုးဘိုင်ဒန်နဲ့ဇနီးဖြစ်သူသမ္မတကတော်ဂျိုးဘိုင်ဒန်တို့တက်ရောက်ခဲ့ကြပါတယ
်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့တော်မှာရှိတဲ့ World Trade Center ကုန်သွယ်ရေးအဆောက်အဦတိုက်ခိုက်ခံရမှုအနည်း20ပြည်နယ်မှာကမ္ဘာကုလသမဂ္ဂထူထည်တွင်မှုကကြေညာချက်တစောင်းထုတ်ပြန်ပါတယ်။ဒီကနေ့ကဆိုရင်ကမ္ဘာပေါ်မှာလူသားအတန်းပေါင်းများစွာရဲ့စိတ်ထဲမှာထိခိုက်နာကျင်ခံရတဲ့နေ့တစ်နေ့ဖြစ်ပါတယ်။ဒီနေ့မှာပဲနိုင်ငံပေါင်း90ကျော်ကလူပေါင်း 3,000 လောက်ဟာအမေရိကန်နိုင်ငံတွင်အကြမ်းဖက်သမားတွေရဲ့တရားဝေါ်ကြောင်စွာတိုက်ခိုက်တပ်ဖြတ်တာကိုခံခဲ့ရပါတယ်။ထောင်ပေါင်းများစွာဟာလည်းဒဏ်ရာရရှိခဲ့ပါတယ်။စသဖြင့်သူရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီကနေ့မှာဆိုရင်ကျွန်တော်ရဲ့စိတ်ဟာတိတ်ဆုံးသူတွေနဲ့ကြံရည်သူမိသားစုတွေနဲ့အတူရှိနေပါတယ်။စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာဒဏ်ရာတွေကိုကြော်ဖြတ်ပြီးအသက်ရှင်ကြံရည်သူတွေကိုလည်းဒီကနေ့မှာချီးကျူးထောပနာပြုပါတယ်။ဒါအပြင်အကြမ်းဖက်တိုက်ခိုက်ခံရခြင်းမိမိရဲ့အသက်ကိုပဓာနာမထားဘဲသက်စွန့်ကြိုးပမ်းတုံ့ပြန်ဆောင်ရွက်ခဲ့ကြသူတွေကိုလည်းချီးကျူးဂုဏ်ပြုပါရစေ။ကျပတ်သမားတွေဖြစ်စည်းလို့တဲ့လူသားဆန်မှု၊ကျင်နာမှုဆိုတာတွေကိုဒီလူတွေဟာဆွန့်လွတ်နှင်နာခံပြီးနမူနာအဖြစ်ပြသသွားခဲ့ကြတာဖြစ်တယ်လို့ကုလသမဂ္ဂထူထည်တွင်မှုရဲ့ကြေညာချက်မှာဖော်ပြထားပါရစေ။ Akulo New York Gondway saw U Champa Tiger Kanyare and Ninse Pinima, British BMA G Elizabeth Gale, American Damarane, American Bidu Tango, one down scar palebare, Natown Kunya Setembala Seti Anima, Jabba the Mari Taika Kangara Sui and Ninese Bibi Pichone, Taika Kanyalu the Song Dodude, Chanyedu Mitazure, Tanyaga Durene, Deson B Yebo Kese Gedurene to Tune Tuya Midazu, Tuya Nangandare, a Dushiniba Jam Popia Tavare.
American Ningaha, Lungere, and in the Segan and Sayan, a cool Bobro, Long John Sacha Mushini Bilo, American Ningan Chai Winji, Lloyd Ostinger, VUA Group Yota Kebari.
Well, if you just look at the capabilities that have evolved since 2000.
The Badalua, Chincha Mu, Muson, Tenorue, a Chella Susan, Naimun, a Sunset Naimu. ချေရကန်လိုက်နိုင်မှုတွေနဲ့ပတ်သက်ပြီးကျွန်တော်တို့ရဲ့ဆွမ်းဆောင်နိုင်မှုဟာအဲ့ဒီ2009ခုနှစ်ကစကြည့်ရင်အခုချိန်မှာဘယ်လောက်ကြီးကြီးမားမားတိုးတက်ပြောင်းလဲနေတယ်လဲဆိုတာကိုတွေ့နိုင်ပါတယ်။တိုက်ခိုက်နိုင်စွမ်းကလည်းတိတ်ကိုကြီးမားလာတာပါ။အစိုးရတရက်အတွက်အရေးအကြီးဆုံးကတော့သတင်းအချက်အလက်မျှဝေတာပူးပေါင်းဆောင်ရွက်တာနဲ့ပြည်ပကဖြည့်ရှင်းတာတွေကိုတိတ်ကောင်းကောင်းလုပ်နိုင် 农作物泥塘呢，不得比美国市场那就变得更远。VOA 的人打完工，搞了别的绵绵结果，将来批价来得批罢了。美国人家嘛，那他们的苦涩他妈吃点那个，纽约、宾夕法尼亚、弗吉尼亚比那什么，大概看一下了就，如果东东了，得送给伢了批罢了。9/11大概没批别人了，累了都呢，变成现在个。美国人平常说哈 ，9/11 阿龙加拉嘛，以前阿前加拉人呢，阿拉路前的苗哥，不然嘛，偏要找嘛好铺路，东家表叔个家拉批发嘞。
塔利班那个库干打开你的 NRF， 阿富汗苗达库干一打破的你呢，再来打开你这批批，阿马干地道批的半西当家地道个超市也该弄了，再来听听他那招 NRF 表一手跟西度个表叔吧嘞。塔利班打的地道人为了那个。南亚多比路表露米亚章 ，NFT 搭配的呢，米达族的当家的大家收款贝莱亚的西章，然后呢，尼纳亚收款亚的大皮章，表一手关系都阿里纳兹瑞加，我现在没有嘛是的 ，Heritage Foundation 嘛，别个的当家那个表示给吧嘞，迪潘西亚的大马塔内奇的 NFT 的新的一张图个表示吧嘞，说白了话，塔利班那个。地铁道口天桥对面来的皮匠正要给办嘞，他们为别个的道家内容而到，可敢打开你的大理心里在皮匠呢？到哪里我们可安的家长，塔利班别个来提笔表示办嘞 ？NRF 阿富汗苗达可敢也打破这个老蒋看来的，一看苗白马妹阿婆刚上也打哈麦马出，噶乌桑尼拉皮办嘞，那边阿富汗杜迪亚他们好阿穆拉斯里噶嘞。乌桑尼巴嘞，罗罗在嘛 ，NRF 的也也这个了，苦干多难一个，十天他嘛皮皮，这皮皮寄托了哦，七天到没了，表一手关系都拿出一个表示给巴嘞。
由于 American 的门的拍片娃娃的时间里，门的超那一个呢，可能那一天，百多米的那十里 kilohertz， 真的直接到呀。5m laser kilohertz 5m 5m kilohertz 5m 5m kilohertz 5m 5m
View American 大家们来看的人那个十来年的吧嘞古拉他们个密码密码故事嘞五角毛窗个古十来年十来年嘛三点多没可能是五角毛古拉他们个突然尼拉个嘛密码那个密码故事嘞是十来他西部对敌人敌把密码一搜查出来个当初那家吧嘞十来年个人工门里嘞敌人个没有人嘛阿潘西瑞查个呗五角毛窗个古拉他们个密码故事嘞是瑞家部得抓搜查出来个当初那的路那的人要密码里个嘞 Amsterdam 有嘛当初给查了吧五角毛窗个密码那个对故事嘞是查不那的人要密码 democracy 查不一破呢得抓搜查出来是为当初给查人路古人是那表白个都要开嘞那的人要无心先三大五大个明白嘞。
United Nations 嘛，实际上嘛，非常是车辆改造这个五千多万，有几个故事嘞？我叫毛通，我掏看了过去吧嘞。我的 Amsterdam Times Square 呢，被那么去嘞 ，Square 嘛，我进八家吧嘞。五千多 Amsterdam 嘛，那达拉嘛，去的公路，等你， ကုန်လုံးလူမျိုးပေါင်းစုံအကုန်လုံးဦးဇင်းတို့စုစည်းပြီးတော့မှတောင်းအန်ယူဂျီဦးကျော်မိုးတွန်းထောက်ခံပွဲကိုလာပြီးမှကျင်းပတာဖြစ်ပါတယ်
အင်္ဂါနေ့မှာစတင်တော့မယ်ကုလသမဂ္ဂထရီနီလာကမှာမြန်မာစစ်ကောင်စီကခန့်အပ်တဲ့ကိုယ်စားလှယ်စစ်ဖက်အရာရှိဟောင်းဦးအောင်သူရဲနဲ့ NUG အမျိုးသားညီညွတ်ရေးအစိုးရကိုကိုစားပြုမဲ့အရင် NLD အစိုးရခန့်အတမကြီးဦးကျော်မိုးထွန်းတို့နှစ်ဦးနဲ့ဘသူကိုတရားဝင်ကိုယ်စားလှယ်ဖြစ်အတိမတ်ပြုမလဲဆိုတာကိုအားလုံးကစိတ်ဝင်တစားစောင့်ကြည့်နေကြတာပ
ါမြန်မာနိုင်ငံမှာ COVID-19 ခုခံတိုက်ဖျက်ရေးလုပ်ငန်းတွေမှာပြီးခဲ့တဲ့ February လကအာဏာသိမ်းရမှုကြောင့်ပုံမှုရှုပ်ထွေးကုန်ပါတယ်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကတော့မြန်မာနိုင်ငံမှာကိုဗစ်ကူးစက်ခံရသူ၄သိန်းကျော်ရှိပြီး16,000ကျော်သေဆုံးတယ်လို့ပြောဆိုပါရယ်။ NUG အစိုးရဝန်ကြီးဒေါက်တာဆာဆာကတော့ကူးစက်သူနဲ့သေဆုံးသူအရေအတွက်ဟာဒီထက်မကဘူးလို့ပြောဆိုပါရယ်။သေဆုံးသူအရေအတွက်ဟာ4,000ကနေ၄သိန်းလောက်ထိရှိနိုင်တယ်လို့ဆိုပါရယ်။သေဆုံးမှုအတိုင်းအတာကိုသိနိုင်ဖို့ခက်တယ်လို့လည်းသူကဆိုပါရယ်။မြန်မာပြည်လူဦးရေထက်ဝက်ကျော် 35,000 တန်းကနေ 38,000 လောက်အထိကိုဗစ်ကူးစက်ခံထားရနိုင်တယ်လို့ဒေါက်တာဆာဆာက VOE ကိုပြောဆိုခဲ့ပါရယ်
။အမေရိကန်နိုင်ငံမှာအကြမ်းဖက်တိုက်ခိုက်ခံရတဲ့ 9/11 အနှစ်20ရောက်နှစ်ပတ်လည်နေ့ဖြစ်တဲ့စနေနေ့မှာအိန္ဒိယနဲ့ဩစတြေးလျနိုင်ငံနိုင်ငံခြားဝင်ကြီးတွေနဲ့ကာကွယ်ဝင်ကြီးတွေဟာနယူးဒေလီမြို့မှာတွေ့ဆုံဆွေးနွေးပြီးလုံခြုံရေးဆိုင်ရာနဲ့ရှန်ဂျန်ပူးပေါင်းဆောင်ရွက်ဖို့ကတိပြုခဲ့ကြပါရယ်
။ Despite the economic and the health crises with which our region continues to grapple.
Indo-Pacific data in စီးပွားရေးနဲ့ကျန်းမာရေးပြဿနာတွေနဲ့ဆက်ရင်ဆိုင်နေရချိန်မှာ Australia နဲ့ India နှစ်နိုင်ငံဆက်ဆံရေးတိုးမြင့်လာခဲ့တာဖြစ်ပြီးအခုချိန်ကနှစ်နိုင်ငံကြားဘယ်တော့နဲ့ကလည်းမတူအောင်ရင်းနှီးတဲ့မိတ်ဆွေဖြစ်လာနေတယ်လို့ Australia နိုင်ငံခြားရေးဝန်ကြီး Marie Spain ကပြောသွားတာပ
ါ။ကုလသမဂ္ဂနိုင်ငံတကာ Nuclear စောင့်ကြည့် Agency အကြီးအကဲ Rafael Grossi ဟာဒီကနေ့တနင်္ဂနွေနေ့မှာအီရန်နိုင်ငံကိုသွားရောက်ဖို့ရှိနေပါတယ်။နျူကလ িয়ার ဆွေးနွေးညင်ဆိုင်မှုတွေပယ်ဖျက်ပြီးနောက်အီရန်နဲ့အနောက်နိုင်ငံကြားလက်ခဲတင်းလင်းဖြစ်နေတဲ့အခြေအနေကြောပါသွားအောင်အီရန်အာဏာပိုင်နေနဲ့သွားရောက်ဆွေးနွေးတာဖြစ်ပါတယ
်။တနင်္ဂနွေနေ့မနေ့ခင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကုဇော်မိုးကျော်တို့ပြောပြခဲ့ကြပါပါခင်ဗျာ။အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာကျွန်တော်တို့သတင်းပေးပို့ချက်တွေကိုအရင်ဆုံးထုတ်လွှင့်သွားမှာဖြစ်ပါတယ်။အဲ့ဒီဒေကမှအညာဒေတာရဲ့အခြေအနေကိုကြည့်ရအောင်ပါ။မကွေးတိုင်းကံကောမြို့နယ်ကြီးရွာတွေပဲစစ်ကောင်စီကဝင်ရောက်စီးနင်းလို့ပြီးခဲ့တဲ့ရက်တွေကဒေသခံကာကွယ်ရေး PDF အဖွဲ့နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီလိုအခြေအနေတွေကြောင့်ညင်သားရွာ၊နှန်းခါရွာအပါအဝင်ကြီးရွာ73ရွာကရွာသားတွေဒီကနေ့အချိန်ထိထွက်ပြေးနေရပါတယ်။တိုက်ပွဲဖြစ်ပြီးနောက်ပိုင်းမှာလည်းကျွေးရွာကိုဝင်ပြီးတော့မိရှူတာတွေလူငယ်တချို့ကိုတတ်ဖြတ်တာတွေလုပ်ခဲ့ပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုခမောင်စိုးမင်းပြောပြပေးပါအောင်ဗျာ
။မကွေးတိုင်းကံကောမြို့နယ်မြင်သားရွာ၊ကုန်းရွာ၊အလဲရွာ၊ရွာမရွာ၊တာလင်းရွာ၊နှန်းခါရွာ၊မွေးလေရွာ၊ရဲလာရွာ၊ရေရှင်မရွာ၊ချောင်းကောက်ရွာ၊တာစီရွာတော်ဝင်ရွာနဲ့တောင်ခမ်းရွာတို့အပါအဝင်ရွာ73ရွာမှာစစ်တပ်ကဝင်ရောက်စီးနှင်းလို့ကျေးရွာသူကျေးရွာသားတွေဟာတောတောင်တွေထဲမှာထွက်ပြေးနေကြရတယ်လို့ဒေသခံတွေက VOA ကိုပြောပြပါတယ်။ဒေသခံတွေကတောတောင်တွေထဲမှာမိုးကတဲလီနဲ့မြေကြီးပေါ်မှာဖြစ်တယ်လို့နေထိုင်ကြရပါတယ်။ဒီအတွက်မကြမ်းမမာဖြစ်နေကြသလိုဆေးဝါးနဲ့အစာအသောက်အခက်အခဲလည်းဖြစ်နေကြတယ်လို့လုံခြုံရေးအရာအမည်မဖော်လိုတဲ့မြင်သားကျေးရွာသားတဦးက VOA ကိုပြောပြပါတယ်။
တဲလီထိုးပြီးမှမိုးရွာထဲမှာရှိတဲ့ပလတ်စစ်လေးတွေနဲ့နေကြပါတယ်ဒါပေမဲ့ကလေးသူငယ်တွေထုံးလန်နိုင်ပေါ့ဗျာကလေးသူငယ်တွေချင်းကြိုက်ထုတ်ကြိုက်နောက်ဟိုဟာပိုးကောင်တွေပါနေနဲ့ဆိုတော့ရွာမှာလေယာဉ်ကျန်းနောက်ရာသီဥတုကကျန်းနဲ့တော်တဲ့တောင်ရွာဆိုတော့လေအဆင်မပြေတာရောနောက်ပြီးမှရိတ်ခါအခက်ခဲဖြစ်တာပေါ့ဗျာရွာထဲမှာပြန်ရဲကြတော့ရွာထဲမှာကျန်တဲ့ရိတ်ခါကိုသွားပြန်ယူဖို့ခက်ခဲဖြစ်နောက်ပြီးတချို့အိမ်တွေကလည်းမိရှို့ခံထားဆိုတော့အဲ့အိမ်တွေကတချို့ဆိုအဝတ်တကယ်ကိုတစ်ခုနဲ့ပြေးခဲ့ရအဲ့မျိုးဆိုတော့ကျွန်တော်တို့မိသားစုတွေမှာရှိရလူတွေလည်းဒုက္ခရောက်မရှိရလူတွေဒုက္ခရောက်အဲ့ဒါမျှပြီးမှကိုယ်ချင်းချင်းမျှပြီးမှတားတောင့်နေတယ်တော့ဗောဗျာအဲ့လိုမျိုးအခြေအနေပ
ါစစ်တပ်ကရွာတွေကိုဝင်ရောက်ပစ်ခတ်မှုရှိတာကြောင့်စက်တင်ဘာ9ရက်နေ့မနက်စောပိုင်းကလေးကစတင်ထွက်ပြေးခဲ့ကြတာလို့ဒေသခံတွေကပြောပါတယ်အဲ့ဒီနောက်ဒေသခံကာကွယ်ရေး PDF အဖွဲ့နဲ့စစ်ကောင်စီတပ်တို့အကြားတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်တိုက်ပွဲဖြစ်ပြီးနောက်စစ်တပ်ကမြင်သားကျေးရွာကနေအိမ်တချို့ကိုမီးရှို့ခဲ့ပြီးမြင်သားရွာသား16ဦးနဲ့မင်းသေဆုံးခဲ့တယ်လို့လည်းအဲ့ဒီမြင်သားကျေးရွာသားကပဲဆက်ပြောပြပါတယ
်မြင်သားရွာကတော့တလေး15အိမ်လောက်မိရှုခံရတယ်ကြာအိမ်ကြီးအိမ်ကောင်းတွေတည်းကလည်းပါသွားတယ်ကြာဟိုဟာယူကျင်နာယူ Now we ma ada new dima so lambu you are any day, you then need that area at the year or less, you know, connect said your shit said your dariaza. That the nan ye lo talo juna tolo yellow nello, that the red you yen feja is raw. Talemani yaya we at the year or tambo you are dole boots or to low say comaya. That Lija de Luasa Lumabu Juna to Yeta so to low lumisamo. Yana you are
เนี่ยကျွန်တော်တို့မနေ့ကတလေးရောက်နော်တလေးရောက်16ရောက်လောက်ကျွန်တော်တို့တကြီးရောက်ကုန်ပိုင်းကလေးတွေရောက်ပိုင်း16ရောက်လောက်ကျွန်တော်တို့ဒီဆုံးသွားရရမြင်သားရွာနဲ့တလန်းချားဖြစ်နေတဲ့ကုန်းရွာမှာလည်းဒီကနေ့အထိတန်ရာနဲ့ကျိုးတုတ်ထားတဲ့အလောင်း၃လောင်းတွဲရှိခဲ့ရပြီးလက်နက်ကြီးကြီးထိမှန်ထားသူကသုံးဦးရှိတယ်လို့ကုန်းရွာသားတူကဗီဒီယိုအေကိုပြောပြပါတယ်တောတောင်ထဲမှာထွက်ပြေးနေတဲ့ဒေသ
မှာငငပြပြနေနေရတဲ့ခြံကိတ်ပြကိနေတာတော်တော်ကြီးကခက်ပါလေဗျ။ကိုင်းနေမနစ်ပိုင်းတဲ့မနစ်ဆို9နာရီလောက်ရှင်လက်ဖြစ်ပြရတာပါဗျ။ကျွန်တော်တိတ်ဆုံးမှုနဲ့တန်ရတာရှိပါလေဗျ။အပြစ်မဲ့တတ်တာတွေပေါ့ဗျာ။ကျွန်တော်တိတ်ပွဲဝင်တာမဟုတ်ပါဘူးဗျ။အဖိုးကြီးဦးကြီးအသက်90ကျော်ဖိုးကြီးရဲ့ကျွန်တော်တို့ကစက်မကြီးမကောင်းတဲ့လူတွေအရက်တောက်ပြီးတော့မှသူ့အတွက်ကောင်းမွန်နေတဲ့ပုံတော်ညာမှာပြည်တဲ့လူတွေပေါ့အဲ့ဒါတွေကိုလည်းကျုံနေတုတ်ထားတယ်ဒါကြီးတော့မှအသက်90ကျော်ဖိုးကြီးတွေလည်းနိုင်မိကြရရှိပါလေဗျ။ဒီနေ့ကြီးသိမိကြတယ်။အခုကတော့အတိအကျတော့မပြောနိုင်သေးပါဗျာ။လက်ရှိကျွန်တော်ကလောင်းတွေထားတာ3လောင်းနဲ့တန်ရတာ3လောက်ရှိပါလေဗျ။
နန်းခါချေးရွာမှာလည်းနေအိမ်တွေစံဆက်ကိုတောင်တွေကအစ40လောက်မိရှုခံထားရပါတယ်။တာလင်းရွာမှာလည်းနေအိမ်တွေမိရှုခံရပါတယ်။နန်းခါရွာနဲ့အနီးတစ်ဝိုက်ချေးရွာတွေမှာလည်းအခုအချိန်ထိရွာကိုမပြန်ရဲကြသေးပါဘူး။တောတောင်တွေထဲမှာမိုးရွာနေလို့သွားရေးလာရေးကအစအခက်အခဲဖြစ်နေရတယ်လို့လုံချုံရဲအရနမ်းမီမဖော်လို့တဲ့နန်းခါရွာသားတဦးကပြောပါတယ်
။နန်းခါချေးရွာကဒီမှာကျွန်တော်မူနန်းခါရဲ့မွင့်လေဒင်းလာရောကိုရစ်စင်မအလောက်ပြပြရအလိုရပြရလေကြခေခဲကတော့တော်လေးဖြစ်ကြတယ်လေဒီကျမ်းမာရရစဖို့တိုးတဲ့တောင်တဲ့တော့ဒီကြီးတဲ့လူတွေဆိုတော်လေးဒုက္ခရောက်ကြပါလေကြတွားကြီးလာမိုးရရဆိုတွားကြီးလာဒါခေခဲတယ်ဆိုတော့လေအင်ချီရရကျွန်တော်အင်ချီမိရှုခံတော့အင်ချီ40လောက်ပို့ရှုခံတော့ပေါင်းတကြာနှလုံးတွဲတဲ့အိမ်တွေဒါနိုင်ငံတိုက်တည်ရလို့မျိုးပေါ့အစားစားပေါ့ချိုးကိုတော်နေတာခံစစ်တည်ရလို့မျိုးပေါ့
စတေမာကိုရဲ့စစ်တပ်ကနယ်မြေတည်ငြိမ်ရေးလုပ်ငန်းတွေလှုပ်ဆောင်နေချိန်မြင်သားချေးရွာအဝင်မှာ PDF 90ခန်းကလက်နက်ငယ်တူမီသနတ်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့လုံခြုံရေးတပ်ဖွဲ့ဝင်တွေကပြန်လည်ပစ်ခတ်တဲ့အချိန် PDF တွေကအရှိတ်ဘက်ကိုဆုတ်ခွာသွားခဲ့ပြီးလက်နက်တွေသိမ်းဆည်းရမိခဲ့တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။မကွေးတိုင်းထဲမှာဒေသခံကာကွယ်ရေးအဖွဲ့နဲ့စစ်တပ်တို့ကြားမေလကဆက်လို့တိုက်ပွဲတွေမကြာမကြာဖြစ်ပွားခဲ့ပြီးတဲ့နောက်စစ်တပ်ကဂံကောခရိုင်တဲကချေးရွာတွေကိုမကြာခဏဆိုသလိုဝင်ရောက်ရှာဖွေရှင်းလင်းဖမ်းဆီးမှုတွေလုပ်နေကြပါတယ်။တိုက်ပွဲကြောင့်ချေးရွာသားတွေတောင်းနဲ့ချီတဲ့ဒေသခံတွေထွက်ပြေးတိမ်းရှောင်နေကြရပါတယ်ခင်ဗျာ
။ဦးခမောင်စုံမင်းပြောပြသွားတော့ပါဗျာ။အခုတော့ထိုင်းနိုင်ငံဘက်ကလည်းသွားကြည့်အောင်ပါ။ထိုင်းမြန်မာနယ်စပ်ရွှေတရီကန်ဒေသကနေထွက်လာတဲ့ဒီစိတ်ကြွစေး73သန်းကျော်နဲ့ Ice မွေးရစီရောဘင်းပြူတွေပါဒီအပိုင်းထဲမှာထိုင်းမြန်မာနယ်စပ်ချင်းရိုင်ခဲနဲ့အယုဒ္ဓယပြည်နယ်မှာမူရဲဂန်းဝင်လို့တန်တရားရှိသူ10ဦးကျော်နဲ့အတူဖမ်းမိခဲ့ပါတယ်။ဒီတောင်ထိုင်းချီဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့လာပါတယ်
။ထိုင်းနိုင်ငံမူရဲနိုင်ငံရဲ့ဘူရိုကနေတောက်ကြနေကသတင်းစာရှင်းလင်းပွဲပြုလုပ်သွားခဲ့ရမှာတော့အယုဒ္ဓယပြည်နယ်ဗတ်ပင်ရင်မြို့နယ်အတွင်းကနေတလုံးမှာစိတ်ကြွစေးပြား9တန်း6တောင်းနဲ့ Ice မူရဲစေးပား300ကီလိုဘေးမြူ184ကီလိုနဲ့မူရီကိုင်းဝင်9ဦးကိုဖမ်းမိခဲ့ကြောင်းထုတ်ပြန်သွားပါတယ်။တဆက်တည်းမှာပဲထိုင်းနိုင်ငံမြောက်ပိုင်းထိုင်းမြန်မာနယ်စပ်ချင်းရိုင်ပြည်နယ်အမှန်ကားဒေသရဲဘော်ကျုပ်ပကြော့ဝုံဆွတ်ကစက်တင်ဘာလ10ရက်နေ့မှာပဲထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ
်အဲ့ဒါကတော့ဒါကတော့ဒီကစားတီးဒီကစားတီးပေါ်တော့
ဝင်ပါပေါက်နယ်ဇက်ကနေဝင်ရောက်လာတဲ့ကိုသုံးလုံးအမတ်တစိတ်စိတ်ကြွစီပြား96သိန်းပါကုန်တင်ရင်နဲ့အတူရှင်းစင်နောက်ဆင်လိုက်လာတဲ့ကားလေးကြီးကိုအမှတ်9ဒေသရဲတပ်ဖွဲ့ဝင်တွေကနောက်ကနေဖမ်းဆီးနိုင်ခဲ့တာဖြစ်တယ်ဆိုပြီးပြောတော့တာပါစိတ်ကြွစီပြား6သန်းနီးပါးရှိတဲ့အိတ်30တင်လာတဲ့ကုန်တင်ကားငယ်ဝင်ရောက်လာတဲ့တရင်ကိုကျူတင်တရင်ရထားတဲ့အတွက်ရဲတပ်ဖွဲ့ဝင်တွေဟာမူရစီဝါတွေနဲ့တူမူရခိုင်ဝင်၅ဦးကိုဖမ်းဆီးနိုင်ခဲ့ပါတယ်။မူရခိုင်ဝင်တွေဟာထိုင်းတောင်ပေါ်သာလက်မှတ်ကိုင်ဆောင်ထားတဲ့မူရတရားခံပြေးပြေးဝရမ်းထုတ်ထားသူဘွန်ချိုင်းဆယ်မူဆိုသူဦးဆောင်တဲ့အဖွဲ့ကဖြစ်တယ်လို့လည်းထုတ်ပေါ်ပြောဆိုသွားပါတယ်။ Muye Ponte, Ponchanga, Amyjian Nezakani, Muye Sewari Gu, Bosang Bini Lagu, Du Pawiniga, Letan B, Tainan and Chirangani, Tainan and Dwimbai, Ayodia Bineti, Pobebo Season Tara Pites, Ubi Tayana Riga, Trentopian Babare, Dia Baimave, Pamida, Muye Sewari Garo, Gala Dambu, Pangwe Bamba, Natangayajo, Dambu Shivare, Shudrigan Ditaga, Muye Mako Gainiha, စိတ်ကြွစီမူရစီဝါတွေကိုအရင်ကတည်းပို့ထုတ်လုပ်နေပြီးထိုင်းဘက်ကိုအလုံးရင်းသဲဆောင်တင်သွင်းနေတဲ့လို့လဲထိုင်းနိုင်ငံရဲ့ဒေသဆိုင်ရာသတင်းတွေမှာဖော်ပြကြပါတယ်ကုလသမဂ္ဂမူရစီဝါနဲ့ရာဇဝတ်မှုဆိုင်ရာယုံ
အမေရိကန်နိုင်ငံတနင်္ဂနွေနေ့မနက်ခင်းအစီအစဉ်လေးကိုသွားရရှင်နေနားဆင်ကြည့်ရှုနေရတာဖြစ်ပါတယ်ခင်ဗျလွန်ခဲ့တဲ့အနှစ်20ဒီလိုနေမျိုးမှာအမေရိကန်ပြည်ထောင်စုအတွင်း
911 ဒီလေပြောတရားအောက်တဲ့ဆင်းပြီးတော့တင်းကိုတန်းကြလာနောက်လှည့်ကြည့်လိုက်တော့အဲ့မှာထဲဝင်သွားပြီးဒီမြန်ဝင်သွားတာစစချင်းမြေစင်တစ်ခုလောင်နေတာရုံးလမ်းပေါ်နောက်ထပ်10မိနစ်လောက်ပေါ့အဲ့မှာအဲ့ဒါကျုံလာအဲ့ပြီးတော့ရုံးကိုခါတဲ့ဝင်လဲဝင်ပြီးတော့ရုံးကလည်းအကုန်ပိတ်ခါတဲ့ခြေတမ်းစကူရီကိုလုံးတစ်ခါတဲ့လော့ခ်ဒေါင်းလုပ်လိုက်တာပေါ့လို့အဲ့ဒီတစ်ချက်ကတော့ရုပ်တရက်ဆိုတ
ဒီကိုတွေ့ရမှာစိတ်ထဲမှာတော့ဘာဖြစ်လို့ဖြစ်မှန်းကုန်ဒီရေနွားတော့ညေရန်သွားဘူးလေကမ္ဘောဒီးယားတို့ယူဂိုစလာဗီးယားတို့အဲ့လိုဆစ်ဖြစ်တဲ့နေရာတွေသွားဘူးတော့အဲ့လိုမျိုးတွေ့ကြုံမဲ့ထင်တာတော့တကယ်ရုပ်တရက်ဘုံပေါက်ကြီးတစ်ခုတော့ဖြစ်ပြီဟုတ်ကဲ့အဲ့ဒါရုံရောက်မှာပဲအဲတေချာတနေ့ကနေတစ်ခွက်လာတော့မသိဘူးဆိုတော့ဒီအကြမ်းဖက်တိုက်ခိုက်မှုကြီးကအဲ့ဒီနေရာ
ပါပဲလေ
ပြောင်းလဲမှုကတော့လူတွေကတော်လေးကိုမလုံခြုံတဲ့စိတ်ကုန်သဘောတရားကုန်ဖြစ်ကုန်တော့ဘာဖြစ်လို့လဲဆိုတော့ရုပ်တရက်ဒီမျိုးဝင်လာတဲ့တခါဝါရှင်တန်ဒီစီကိုလည်းလောက်တယ်ဆိုတော့ပြင်မလားနေရတန်ရတာအခြေအနေကအရင်တော့နဲ့မတူတော့ဘူးဖြစ်တော့လားဘယ်တော့သွားပဲလာလာစိုးရင်နေရတော့လို့တခုဘယ်တော့ထဖြစ်မလဲဒီနော်အတွေ့အကြုံလိုမျိုးတခါတည်းအဲ့လိုဘုံပေါက်တာတို့ဟယ်လီကော်ပတာပြက်ကြတာတို့အဲ့ဒါမျိုးတွေတွေ့ဘူးနေတော့ချင်းချင်းပြောရရင်တော့ရုံးမှလည်းအကုန်လုံးလူတော်တော်များများစိုးရိမ်နေကြတာ
ဟုတ်ကဲ့ဆိုတော့အခုဆိုလို့ရှိရင်ပေါ့နော်သမရဂျိုးဘိုင်လန်လက်ထက်မှာဒီအာဖဂန်ရဲ့အနှစ်20ကြာတဲ့စစ်ပွဲကိုလည်းရပ်လိုက်ပြီဆိုတော့ဒီ9/11 နဲ့ပတ်သက်တဲ့ဟုတ်လားအနှစ်20ကြာစစ်ပွဲအဆုံးသတ်သွားပြီဆိုတော့အမေရိကန်မှာအခုနေထိုင်ရတာလုံခြုံလာပြီလို့စိတ်ထဲမှာခံစားရပါလားအ
ဲတိတ်တော့လုံခြုံတယ်လို့တော့ပြောလို့မရဘူးဘာဖြစ်လို့လဲဆိုတော့သူတို့လုတ်ခဲ့မှုရဲ့အခြေအနေရှိတော့အခုလို့အာဖဂန်နီစတန်ကနေထွက်လိုက်တယ်ဆိုတော့သူတို့ကပြန်ပြီးတော့ပြန်လာမယ်ဆိုတော့အချိန်မီးဖြစ်နိုင်တာ
အခုတခါတော့ဒီအာဖဂန်နီစတန်ကနောက်ဆုံးအခြေအနေတရက်ကိုလည်းပြောပြခြင်းပါလေအာဖဂန်နီစတန်ကနေကာတာလီကျောင်းလိုက်နဲ့ကယ်ထုတ်လာတဲ့သူတွေတောက်ကြနေမှာဒိုဟာမြို့တော်ကိုရောက်သွားပါပြီ။ဩဂုတ31ရက်နေ့မှာအမေရိကန်ကယ်ဆယ်ရေးလုပ်ငန်းတွေအဆုံးသတ်သွားပြီးနောက်တာလီဘန်တွေကခွင့်ပြုခဲ့တဲ့အတွက်ကဘူးလီစိတ်ကနေထွက်ခွာခွင့်ရခဲ့တဲ့ဒုတိယမြောက်လေရင်လဲဖြစ်ပါတယ်။ Percy Weider ကိုဆွာရာပေးပို့တဲ့သတင်းကိုတော့ကုဇော်မိုးကျော်ကပြောပြမှာဖြစ်ပါတယ
်။အမေရိကန်နိုင်ငံသားတွေနဲ့အခြားနိုင်ငံသားတွေပါဝင်တဲ့ခရီးသည်158ယောက်လိုက်ပါလာတဲ့လေယာဉ်ဟာကာတာနိုင်ငံဒူဟာမြို့တော်ကိုရောက်ရှိလာပါတယ်။ဒီတောက်ကြနေကပြန်တန်းခဲ့တဲ့လေယာဉ်ဟာအမေရိကန်စစ်ဘက်ကယ်ဆယ်ရေးလုပ်ငန်းတွေအဆုံးသတ်ခဲ့တဲ့ဩဂုတ်လ31ရက်နေ့နောက်ပိုင်းမှာဒုတိယမြောက်ပြန်တန်းခွင့်ရခဲ့တဲ့လေယာဉ်ဖြစ်ပါတယ်။အဲ့ဒီလိုက်ပါလာတဲ့ခီးတဲ့တွေထဲမှာအမေရိကန်နိုင်ငံသား19ဦးပါဝင်တယ်လို့အမေရိကန်သမ္မတအင်ပြူတော်ပြောရေးဆိုခွင့်ရှိသူကပြောဆိုပါတယ်။ဒါပေမဲ့ဒီ19ဦးဟာအာဖဂန်ကနေကယ်ထုတ်လာတာလားဆိုတာကိုတော့အင်ပြူတော်က VOA ကိုအတိအပြုပြောဆိုခြင်းမရှိပါဘူး။
ကျမတို့အနေနဲ့ကတော့သူတို့ဟာအာဖဂန်ကနေထွက်ခွာလို့တဲ့အတွက်ထွက်ခွာလာကြသူတွေအဖြစ်ပဲထည့်သွင်းစဉ်းစားပါတယ်။
အခုကအတော်များများကတော့လုံခြုံတဲ့နေရာကိုရောက်ရှိလာကြပါပြီ။ဒါပေမဲ့အန်ဒီရဲ့ကြားရောက်နိုင်သေးတဲ့အာဖဂန်နဲ့အမေရိကန်တွေယာနဲ့ချီကြံနေပါသေးတယ်။အဲ့ဒီထက်မှမဇာအီရှရစ်မြို့မှာလည်းကြံရှိနေသူတွေရှိနေပါသေးတယ်။အဲ့ဒီသူတွေကတော့အထူးလေရင်နဲ့ထွက်ခွာနိုင်ဖို့ကြိုးစားနေပါတယ်။အာဖဂန်နိုင်ငံကကယ်ဆယ်ရေးနဲ့ပတ်သက်ပြီးလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအတွက်တာဝန်ရှိသူတူဖြစ်တဲ့ဟက်ဇမီဘာဇမာကတော့အခုလိုပြောပါတယ်။
I think the more we continue to call them evacuations, the more it will also add more political pressure onto those on the front lines. So there's a good part about kind of being stopped from getting that language, but at the same time, we really hope that that does not lead to that we go about business as usual in Japan. So there are people who are in Japan. So there are people who are in Japan. So there are people who are in Japan.
သမရဘိုက်ဒင်ရဲ့အစိုးရအနေနဲ့ကာတာအပါဝင်ဒေသရင်းနိုင်ငံနေနဲ့ပူးပေါင်းဆောင်ရွက်မှုတွေရှိနေပါတယ်။အာဖဂန်ကနေထွက်ခွာလူတွေအတွက်အကူအညီတွေရရှိအောင်တွန်းအားပေးဖို့အတွက်အဲ့ဒီနိုင်ငံတွေကိုပြီးခဲ့တဲ့ရက်သက်တပတ်အကုန်အတွင်းကအမေရိကန်နိုင်ငံသားရေးဝန်ကြီးနဲ့ကာကွယ်ရေးဝန်ကြီးတွေတွားရောက်ခဲ့ပါသေးတယ်။ဒါအပြင်အမေရိကန် CIA ထောက်လှမ်းရေးဌာနအကြီးအကဲဝီလျံဘန်းသာလည်းဒီရက်သက်တပတ်မှာပဲပါကစ္စတန်နဲ့အိန္ဒိယနိုင်ငံတွေကိုတွားခဲ့ပါတယ်။ပါကစ္စတန်အစိုးရအနေနဲ့အာဖဂန်ကထွက်ခွာလူတွေကိုကူညီသွားမယ်လို့အမေရိကန်ဆိုင်ရာပါကစ္စတန်သံမတ်ကြီးအစတ်မဂျီခန်က VOA ကိုပြောဆိုပါတယ
် Now in terms of who can come out
အခုကအာဖဂန်ကနေဘယ်သူတွေထွက်ခွာရမလဲဘယ်သူတွေမထွက်ခွာရဘူးဆိုတာလက်ရှိအာဖဂန်မှာကြီးကြပ်ဆောင်ရွက်နေသူတွေကဆုံးဖြတ်မှာပါဒီအခြေအနေတွေပေါ်မှာပါကစ္စတန်အနေနဲ့စိုးရိမ်မှုတွေရှိတဲ့အတွက်ပါကစ္စတန်တန်ရုံအနေနဲ့ချိန်ပိုယူပြီးအလုပ်လုပ်ပေးနေပါတယ
်အခုလိုချိန်မှာပဲအာဖဂန်နိုင်ငံကနေကယ်ထုတ်လာသူတွေအယ်ဘေးနီးယားနိုင်ငံမှာ 4,000 ကျော်လောက်ရောက်ရှိနေပါတယ်။အယ်ဘေးနီးယားအနေနဲ့ကူညီဖို့တာဝန်ရှိတယ်လို့ယူဆကြောင်းအယ်ဘေးနီးယားဝန်ကြီးချုပ် It Rama က VOA ကိုပြောဆိုပါတယ်
။ As a NATO member country, we had to stand.
NATO အဖွဲ့ဝင်နိုင်ငံတစ်နိုင်ငံအနေနဲ့ကျွန်တော်တို့အတွက်အလုပ်လုပ်ခဲ့ရသူတွေကိုအကာအကွယ်ပေးဖို့အတွက်ကျွန်တော်တို့လည်းကြားရတာဝန်ကိုခွဲဝေယူရမှာပါ။
အာဖဂန်မှာဩဂုတ်လ15ရက်နေ့မှာတာလီဘန်တွေပြန်လည်သိမ်းပိုက်အာဏာရလာခဲ့တဲ့အတွက်နိုင်ငံတကာတပ်ဖွဲ့တွေနဲ့အတူအလုပ်လုပ်ခဲ့တဲ့အာဖဂန်နိုင်ငံသားတွေအနေနဲ့တာလီဘန်တွေကလက်စားချေတာမျိုးခံရမှာကိုစိုးရိမ်နေကြပါတယ်။ပြီးခဲ့တဲ့ရက်သက်တပတ်အတွင်းမှာပဲကဘူးမြို့မှာဆန္ဒပြပွဲလုပ်ဖို့စီရင်နေဆိုတဲ့ဆွဆွဲချင်းနဲ့သတင်းတောက်နှစ်ဦးကိုတာလီဘန်တွေကရိုက်နှက်ခဲ့ပါတယ်
။အာဖဂန်နစ္စတန်နိုင်ငံထဲမှာအန်ဒီရဲ့ရှိမှဆိုလို့အခြားနိုင်ငံတွေစီကိုကဲထုတ်နေတဲ့ဒီကယ်ဆယ်ရေးလုပ်ငန်းတွေအကြောင်းကိုဥဇော်မိုးကျော်ပြောပြသွားတာပါဗျာကျွန်တော်တို့ VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဒါမှမဟုတ်မိမိတို့ဒေသတွင်းမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်သတင်းတွေကိုပေးပို့လို့ရဆိုလို့ရှိရင်တော့ကျွန်တော်တို့စီကိုစာရေးသားရမယ့်အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအတန်မြမဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေရပါမယ်။မြမနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်ဝှမ်းကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမင်းနိုင်ငံတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bing တို့တို့ Channel 103ဒါမှမဟုတ် Thaicom 6တို့တို့ Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်
ကျွန်တော်ဖန်ယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါရစေ။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာနံနက်ခင်းပြုကြပါစေခင်ဗျာ။မြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ။VOA American တန်ရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်လေးကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ25 kHz 7.1 လိုင်းနိုမီတာ40 kHz 4.3လိုင်းနိုမီတာ51 kHz 5805အပြင်လိုင်းလံမီတာ190 kHz 1505ကပါကျွန်တော်တို့ထပ်ပြီးတော့ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒုအတန်အစီအစဉ်နဲ့အတူစနေညသကဝိုင်းအစီအစဉ်ဆွေးနွေးခန်းတင်ဆက်တဲ့အခါမှာ
ဒီစစ်သားတွေရဲသားတွေကိုလည်းအာနာတိတ်စစ်ကောင်စီအောက်ကနဲ့ဂျွန်ဘွားကနဲ့ထွက်လာပြီးတော့ကျွန်တော်တို့ NUG ဖက်ကိုပေါက်လာပြီးတော့ဒါတွေအလုံးကသွေးထွက်တာတွေအတေအပြောက်တွေပို့ပြီးတော့ never say နဲ့ approach ဖြစ်ပါတယ
်မကြခင်နောက်ပိုင်းမှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ဒီမြန်မာနိုင်ငံဒေသအသီးသီးမှာဖြစ်ပေါ်နေတဲ့လူအခွင့်အရေးချိုးဖောက်ခံရမှုအကြောင်းတွေကိုစူးစီးတင်ဆက်နေတာဖြစ်တဲ့ဒုအတန်အစီအစဉ်ကိုနားဆင်နိုင်ပါပြီ
။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအတန်ပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီစီစဉ်ကို Frontier မြန်မာနဲ့ Foundation Iran Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ COVID ကာလအတွင်းရောဂါကူးစက်ခံရမှုမြန်မာနေတဲ့လုပ်ငန်းရှင်မှာလုပ်ကင်နေရတဲ့ဆက်ယုံလုပ်သမားတွေအကြောင်းကိုတင်ဆက်ပေးသွားမှာပါ။ဆက်ယုံလုပ်သမားတွေနဲ့အလုပ်သမားခေါင်းဆောင်တွေရဲ့ပြောပြချက်အရသူတို့တွေဟာအလုပ်ရှင်တွေစီကအလုပ်သမားအခွင့်အရေးချိုးဖောက်မှုတွေလူလူရှုမှုတွေကိုလည်းခံစားနေရတယ်လို့ဆိုပါတယ်။ဒီဆောင်မအပြည့်စုံကို Frontier မြန်မာကသတင်းထုတ်တွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ
်။ဆောင်မတွင်အင်တာဗျူးအသံများကိုလွန်ကျော်ရေးအခြေအနေအရပြုပြင်အသုံးပြုထားပါတယ်။မြန်မာနိုင်ငံရဲ့အလုပ်သမားလူလန်းစားတွေဟာ KSSS အလုပ်သမားအခွင့်အရေးတွေအတွက်တောင်းဆိုတိုက်ပွဲဝင်နေကြဆဲသူတွေဖြစ်ပါတယ်။အခုတော့စစ်အာဏာသိမ်းမှုနဲ့ COVID-19 တတိယလိုင်းရိုက်ခတ်မှုတွေကြောင့်မှာသူတို့ရဲ့ရပိုင်ခွင့်နဲ့အခွင့်အရေးတွေဆုံးရှုံးနေရပြီးအလုပ်သမားအခွင့်အရေးချိုးဖောက်မှုတွေကိုစိုးဝါစွာရင်ဆိုင်နေရပါတယ်
။သူတို့အရင်ရှောက်တယ်ပေါ့နော်ရှောက်လာပြီပေါ့။လုပ်ငန်းရှင်တွေကလည်းသူတို့ရဲ့ကုန်ထုတ်ဆွမ်းအားတိုးတက်မှုတဦးကိုပဲ2မျိုးကိုပဲကြည့်တယ်ပေါ့နော်။အလုပ်သမားတွေရဲ့ဒီကျန်းမာရေးနဲ့ပတ်သက်ပြီးတော့လည်းမကြည့်ဘူး။အဲတချို့နင်းနာမှုတွေနဲ့လည်းမကြည့်ဘူးပေါ့နော်။ဒီမကောင်းလို့ရှိရင်ကျမတို့ကနားဖို့ကစားအရင်ခက်ခဲတယ်ပေါ့။လုံးဝမဟိုပျော်ရွှင်မှုမရှိဘူးစိုးရင်ကြောက်ကြမှုတွေနဲ့ဒီနေသားမျိုးမှာလုံလုံနေရတာပေါ့နော်နေတိုင်းမျက်ရည်နဲ့မျက်ခွက်ပေါ့လုံလုံနေရလုံငန်းဝင်မှာလုံးဝမပျော်ရွှင်ဘူးဆိုတာမျိုးတွေပေါ့
အလုသမားကောင်းဆောင်တူကသူစီရင်ဖွင့်လာတဲ့အထက်ကျုပ်အလုသမားတူရဲ့ဖြစ်ရပ်ကိုပြန်ပြောပြတာပါကိုဗစ်ပထမလိုင်းနဲ့ဒုတိယလိုင်းကြုံရစဉ်ကစက်ရုံအလုယုံတွေကိုကိုဗစ်စီကတ်နေတဲ့အညီ A အဆင့် B အဆင့်တွေခွဲစစ်ဆေးပြီးတမတ်ချက်နဲ့ကန့်ညီတဲ့စက်ရုံတွေကိုပြန်လည်ဖွင့်လှစ်ခွင့်ပြုခဲ့ပေမဲ့စစ်အာဏာသိမ်းကာလအတွင်းကိုဗစ်တတိယလိုင်းဆိုးဝါးလာချိန်မှာတော့စစ်တပ်တာဝန်ရှိသူတွေဘက်ကစစ်ဆေးကြမ်းတ်မှုတွေမရှိခဲ့တာကြောင့်အလုပ်ရှင်တွေဟာကိုဗစ်စီးကတ်တွေကိုလစ်လျူရှုပြီးပြန်လည်ဖွင့်လှစ်လာကြပါတယ်။လုပ်ငန်းခွင်တွင်၆ပွေမချတာ mass pace လို့အကာအကွယ်တွေအလုံးလုံးမရတာနဲ့အထူးသဖြင့်ကူးစက်နိုင်ခြင်းအမြင့်ဆုံးအခြေအနေကတော့စက်ယုံပြင်ပရုံစင်းချိန်ဖယ်ရီစီရတဲ့အချိန်ဖြစ်တယ်လို့ဒုအတန်ကိုအလုပ်သမားတွေကပြောပြကြပါတယ်။တကုံစိတ်ကန်းစက်မှုဆောင်မျိုးမှာရှိတဲ့ဖူးရင်အထည်ချုပ်စက်ယုံမှာအလုပ်လုပ်ကင်နေတဲ့လုပ်သမားမက်ကြီးအေဟာစက်ယုံမှာအလုပ်စင်းရကနေသူဟာကိုဗစ်ကူးစက်ခံရရတယ်လို့ဆိုပါတယ
်။မမပလမချမ်းမှာဒီစရဆောင်မှာမကြကူရမဖြစ်ရဲ့မမအလုံးပြောရပေါ့နော်မမတလူမျိုးအဲဆိုမျိုးဒီစရဟုတ်ဆောင်မျိုးတော့ဒီပြောပေါ့နော်ပြောစရဟုတ်ဆောင်မျိုးတို့ရဲ့အဲ့လိုမပေးကြဘဲနဲ့ဒီကြောင့်လည်းဖာရုတ်ချင်းမှာကြောက်ရွံ့လာတယ်ဒါပေမဲ့မြန်မာကိုယ်ဖြစ်နေတဲ့ဆိုရဲဟုတ်တာလည်းမြန်မာကိုယ်မှာသိရဲကျန်တဲ့ဟုတ်တာရေဘာမှတူလို့မကိုယ်ချင်းနေလို့စပြတိုင်းညာပြည့်နဲ့အတော့ကျင်းနဲ့ဒီမခဏလေးလို့ချင်းတခြားသူတွေကိုကုမဆလို့အဲ့ခွင့်ယူဖို့ပါတယ်အဲ့လိုမျိုးပြောရင်းဆိုရင်တခြားမှမရှိဘူးဒီဘာကြီးကိုယ်တိုင်လည်းမပြောဘူး
ตามมาเจอหน้ามามีมะก้าวสุดเลยนะมีเยอะก้าวเยอะลาปานะเจ็บเจ็บมีเยอะสามีดิฉันเขาไม่ตะคุ่งอะแล้วว่าตัวใบเด็กๆก็จะแบบตัดการดิฉันเลยเชื่อเรื่องมันหนอดูเรื่องมันเกี่ยวกูว่าได้กูได้กูมีความหมายเรื่องอะไรเลยที่จะยิ้มแย้มอะไรสักคนอะไรไม่ตัดเยอะชัวร์อะไรไม่รู้เชื่อกูเป็นกูสักคนเนี่ยไม่จีเดียวเราก็น่ากูไม่อยากไป ตู่ลงหนังเดียวเราเสร็จสิ้นกี่อย่างไปเลยเราลงยังจะมองวิปปิมันแล้วลูกมาขนาดดอกกันว่าลูกมือผู้ลงยิ้มสิ่งต้องยังอยู่ไปเราหน้าแก่ยังไปเลยก็ไปเก่งโจยตัวสิ่งของสิ่งต่างๆตัวมาตั้งมาเคเรสเตย์อ่ะห้องเราไปยังดูมาเราอย่างเสียงนี้มาเป่าไว้นะจ๊ะเราตัวมาเรียหาที่ยังไม่เราไปยังเลยไม่อยากจะเป่าเราหน้าวัวตัวเราตัวมาเรียปมเงินยานี่จ้ะช่างจะเข่งขึ้นเราตัดขึ้นในกาเลยที่กาลามาไม่อยากจะเป่าลูกสูบไปเลย
ถ้าเจ้านี่มาเข้าพิจารณาไปเลยเราเสนอตัวกับเสนอจ้าวีมาตัดตาไปเสกุยอยู่อะไรชนิดมีอย่างมาตาเสกุยในยะนี่เงินนักวิญญาณจาระวะฟูยังเสียงเอ๋เราตัวมาเข้าตอนอุกาโรเสียงนาเต็มหน้าไปเราตัวมาวิ่งไปเราชนิดพินัยลามุเนเราตัวมาคุยชูปังมือกับปูสูลาเรลูกจาวะเอ๋นี่มาเข้านี่จะเข้ามาเนาะนี่มาเข้านี่จะเอาสากุเกะคุยในการเอามาเอ๋เราจะใช้เงินมาเสียงเอ๋เราจะเอ๋แต่เราไม่เสียงเอ๋เราจะเอ๋แต่เราเนี่ยมา มีเรื่องอะไรที่เอาไปเจอเจอตัวชีวิตที่เขาเชื่อเรื่องอะไรชีวิตจะสั่งช่วยมึงเนี่ยพัฒน์ลูกคุณเนี่ยพัฒน์ลูกว่าไปอยู่งานดูว่าพาตัวบ้านมันเล็กพาตัวพามาบ้านเล็กไปด้วยโอ้จะมาสรุปเลยใช่ไหมเล็กไปเลยที่เขาเสียงเรื่องอะไรอ่ะพูดอยู่กับป้าเว้ยเนี่ยโอ้ที่เขาพูดมาในใจช่วงที่การเนี่ยจ้ะล่าสุดมาเส้นลูกเนี่ยเล็กไปไหมมาเจอหน้าใจจริงอ่ะได้ฟูยังเสียงมันจะว่าเราตัวเสียงด้วยก็ไปกู้เสียงแข็งอ่ะตัวชีวิตสุราโ
ှိဘူးလို့ဆိုပါတယ်။ဒါပေမဲ့လုံသမားထောင်ထဲချီရှိနေတဲ့စေယုံဖြစ်တာကြောင့်ကိုဗစ်ကူးစက်မှုရှိမရှိကိုတော့မစစ်ဆေးပေးနိုင်ဘူးလို့ဆိုပါတယ်။
အဲ့လည်းဆက်ရုံမှာဒီကျမကြီးအုံးပေါ်ဆရာမတော်ငှားထားတယ်ဒါပေမဲ့သူကလည်းအဲ့လောက်ဆက်စကစ်နိုင်တဲ့အနေထားမရှိဘူးလေအဲ့ချစ်သွားတာဆက်ရုံမှာနေမကောင်းဖြစ်သွားအမကိုရပစ်တဲ့ချိန်အိမ်မနေရှိကြတယ်ပေါ့များရဲ့ကြာဆက်ရုံဖွင့်တဲ့ချိန်မှာအဲ့လောက်ကြီးမဖြစ်ပဲနဲ့ပိတ်တဲ့ချိန်မှာဖြစ်တယ်ဖြစ်ကြတာမောင်ဆက်ရုံကဖွင့်တဲ့ချိန်ကငမန်တော်လေးနဲ့ပြန်လာကြတယ်လေများရဲ့ဒီအဲ့ကျအဲ့ချိန်မှာဖြစ်သွားတဲ့ဟာကြတော့ကိုပစ်ချစ်လမ်းဖြစ်လာဆိုတော့မောင်ရုံမသိနိုင်ဘူးသူကပြန်ဆင်လာကြတယ်
အခုလိုမစစ်ဆေးပေးနိုင်တာတွေဟာစက်ယုံတစ်ခုတည်းမှမဟုတ်ပဲရန်ကုန်မြို့စက်မှုဇုန်တွေမှာရှိတဲ့စက်ယုံအများစုမှာဖြစ်နေတာပါအလုပ်သမားတွေဟာဒီလိုမလုံခြုံတဲ့လုပ်ငန်းခွင်တွေမှာအလုပ်စင်းမှုအတွက်ကိုလည်းဖိအားပေးခံရရသလိုစက်ယုံတွေကနေကိုဗစ်ကူးစက်ခံရမှုတွေကိုလည်းလုပ်ငန်းရှင်တွေဘက်ကနေလစ်လျူရှုထားကြပါတယ်ဒီမကောင်းလို့ခွင့်ရက်တွေများတဲ့အခါအလုပ်ထုတ်ပယ်ခံရနိုင်တာကြောင့်အလုပ်သမားတွေဟာကိုဗစ်လက္ခဏာတွေခံစားနေကြပါပဲလေရောဂါကူးစက်ခံရကြအောင်အလုပ်ရှင်ကိုမပြောရကြပဲအလုပ်ကထုတ်ပယ်ခံရမှာကိုစိုးရိမ်နေကြပါတယ်အနာသိမ်းပြီးကလေးကလုပ်ငန်းခွင်တွင်အခုလိုကြုံတွေ့နေရတဲ့အခက်အခဲတွေကိုတိုင်ကြားဖို့နေရာတွေလည်းမရှိတော့ပါဘူးအရင်ကအခုလိုနှင်နာမှုတွေကိုအလုပ်သမားသမဂ္ဂတွေစီကိုတိုင်ကြားနိုင်ကြပြီးသူတို့ကတဆင့်ဖြည့်ရှင်းဆောင်ရွက်တာတွေသက်ဆိုင်ရာအစိုးရကဖွဲ့ထားတဲ့အလုပ်သမားအဖွဲ့အစည်းတွေကတဆင့်ဖြည့်ရှင်းဆောင်ရွက်တာတွေရှိပေမဲ့လက်ရှိမှာတော့စစ်ကောင်စီဘက်ကအလုပ်သမားအရေးလှုပ်ရှားတဲ့အဖွဲ့အစည်းတွေကိုမတရားသိမ်းကျင်ညာတာနဲ့အလုပ်သမားသမဂ္ဂခေါင်းဆောင်တွေကိုဝရမ်းထုတ်ဖမ်းဆီးတာတွေရှိနေကြအောင်အလုပ်သမားခေါင်းဆောင်တွေကပုံရှောင်နေရတဲ့အခြေအနေပါမြန်မာနိုင်ငံဟာစစ်အာဏာသိမ်းပြီးနောက်ပိုင်းမိရအနှံ့အပြားအကြမ်းဖက်နှိပ်စက်မှုတွေကြောင့်2021ကမ္ဘာလုံးဆိုင်ရာအခွင့်အရေးညွှန်ကြေးအရအလုံသမားတွေအတွက်အဆိုးဝါးဆုံးစေနိုင်ငံစီးရင်ဝင်ဖြစ်အပြည်ပြည်ဆိုင်ရာအလုံသမားသမဂ္ဂအဖွဲ့ချုပ် IPUC ကသတ်မှတ်ခဲ့ပါတယ်။ဒီလိုသတ်မှတ်ခံရတာကမြန်မာနိုင်ငံအတွက်ပထမဆုံးအကြိမ်ပါ။နိုင်ငံပေါင်း149နိုင်ငံကိုစစ်တမ်းကောက်ယူခဲ့ရမှာတရားဥပဒေစိုးမိုးမှုရှိတာကြောင့်အခွင့်အရေးဆိုင်ရာအာမခံချက်မရှိမှုမှာအဆိုးဝါးဆုံးအဆင့်ဖြစ်ဖော်ပြခံရတာပါ။အလုသမားအခွင့်အရေးတွေချိုးဖောက်ခံရမှုတွေနဲ့ပတ်သက်ပြီးလိုင်တရာဆက်မှုစုံမှာရှိတဲ့စက်ယုံတစ်ခုကအလုသမားခေါင်းဆောင်တဦးလည်းဖြစ်တယ်လို့မြန်မာနိုင်ငံကုံထုံနဲ့ဆက်မှုလက်မှုအလုသမားများအဖွဲ့ချုပ် IWFN ကအဖွဲ့ဝင်အလုသမားတဦးရဲ့ပြောပြချက်ကတော့
ဒီမှာတော့အခုကာလမှာဆိုလို့ရှိရင်လုပ်ငန်းရှင်တွေကဒီအစည်းအဝေးချုပ်နဲ့ပတ်သက်ပြီးသဘောတူစာချုပ်တွေကိုအများကြီးချိုးဖောက်ထားတာတွေတွေ့ရတယ်ပေါ့နော်။အခုလို့ဆိုရင်ဒီမှာတော့ကျမတွေမကောင်းလို့ရှိလို့ရှိရင်ဒီမှာတော့ဒီအဲလူမှုပူလုံရေးဥပဒေနဲ့ပတ်သက်ပြီးတော့ကျမတို့ရ30တလားကိုဟိုပေါ့တစ်နှစ်ကိုရ30နားဝင်ရှိတယ်ဒါတွေကိုလည်းချိုးပေါက်တယ်နောက်တစ်ခုကကျမတို့လုံတဲ့ခွင့်လေးဟိုပြီးတော့ဒီချောင်းတို့ခွင့်ခွင့်လေးဒါတွေကိုလည်းကျမတို့စာချုပ်ချုပ်ဆိုထားတာတွေရှိတယ်ဘလို့ပုံစံမျိုးနဲ့ဘလို့နေသားမျိုးဆိုဘလို့ပေးရမယ်ဆိုတာစာချုပ်တွေရှိတယ်ဒါတွေကိုလည်းအကုန်လုံးချိုးပေါက်တယ်
အခုနေ့ခါမျိုးမှာအလုံးရှင်တွေကဒီစာချုပ်တွေချိုးပေါက်တဲ့အပြင်ကိုကျမတို့တတ်မှတ်ထားတဲ့ဒီအဲဒီအလုံးသမားဥပဒေအဲဒီပေါ့ဥပဒေတွေကိုလည်းအရင်ချိုးပေါက်ထားရှိတယ်အခုကလာမှာဆိုလို့ရှိရင်အလုံးရှင်တွေကအကုန်လုံးဒီပေါ့အစိုးရတဲ့ဝန်ထုတ်ပြန်ထားတဲ့အလုပ်ပေးရတဲ့ခွင့်ရတဲ့အလုပ်ပေးရဥပဒေကိုလည်းချိုးပေါက်တယ်ကျမတို့ဒီအလုံးရှင်အလုံးသမားနှုတ်တော်သူချုပ်ဆိုထားတဲ့ဒ
ချသောရွေးချယ်စရာတွေမရှိပဲစာဝန်တွေအတွက်လက်ရှိအလုပ်မပြုတ်ရီကိုသာအလေးထားလိုက်ရပါတယ်။ကိုဗစ်ကူးစက်မှုတွေမြင့်မားနေတဲ့အချိန်ယောဂကာကွယ်မှုတွေဆက်စည်းကြမ်းမတ်မှုတွေမရှိတဲ့စက်ရုံလုပ်ငန်းခွင်တွေမှာအလုပ်ရှင်တွေရဲ့ဥပဒေချိုးဖောက်မှုတွေနဲ့အတင်းအဓမ္မအလုပ်စီခိုင်းမှုတွေကိုအလုပ်သမားတွေခါးစီးခံပြီးအလုပ်ဆင်းနေကြတဲ့အကြောင်းရင်းကိုအလုပ်သမားခေါင်းဆောင်တို့ကကြေပြလာပါတယ်။
အမှန်တကယ်ဆိုရင်ကျွန်တော်တို့လောကမှာဒီအဆုံးမသိခြင်းဘူးပေါ့နော်။ဆွေးရဝန်ထမ်းတွေမှာစီရီယံလုပ်နေတဲ့ဟာရှိသေးတယ်။ဒါပေမဲ့လောကမှာနေနေရတဲ့ဒီဟာတွေနဲ့ပတ်သက်ပြီးတော့စီရီယံလုပ်ချင်တဲ့ဥစ္စာဟိုအလုံးမသိခြင်းတော့ဟာရှိသေးတယ်။ဟိုပြီးတော့ဟိုကျန်းမာဟိုဒီကိုဗစ်ကိုကြောက်ပြီးတော့အလုံးမသိခြင်းတာရှိတယ်ပေါ့။ဒါပေမဲ့ညာလေဟိုအသက်ပေးတဲ့အငတ်လေးကိုအငတ်လေးကအရင်ဆက်ရောက်လာမှဖြစ်တဲ့အတွက်ပေါ့နော်မသိရင်တော့ညာလဲမိသားစုရဲ့စာဝန်လေးကြောင့်ဟိုအသက်နဲ့ရင်းပြီးတော့ပေါ့နော်သွားဆင်းနေတဲ့ခံစားမှုတွေကအလုပ်ကမားတိုင်းမှာဖြစ်နေတယ်အလုပ်ကတော့လုံးဝမသိရင်ကြောက်ဘူးပေါ့နော
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒိုးအတန်အတန်နဲ့အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေဖြင့်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes လို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOE ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9:00နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုအလူရှင်တွေကဖတ်မှုကူညီထားပြီး Frontier မြန်မာနဲ့Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒိုးအတန်အစီအစဉ်ကိုနားဆင်ကြည့်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။ဒိုးအတန်အစီအစဉ်ကိုတင်ဆက်ခဲ့တာပါခနော်။စနေညစကဝိုင်းအစီအစဉ်ကိုလည်းအခုပဲထုတ်လွှင့်မှာဖြစ်ပါတယ်။မြန်မာနိုင်ငံမှာဆက်နာရှင်စနစ်အမြန်ဆုံးခြုံငင်ဖို့နောက်ဆုံးနီလန်းဟာခုခံစစ်ပွဲဖြစ်တယ်ဆိုတာကိုကဘာကသိအောင်NUG ကပြပြသားသားကြေညာလိုက်တာလို့ NUG ရဲ့အပြည်ပြည်ဆိုင်ရာဝန်ကြီးဒေါက်တာဆဆာကပြောပါတယ်။နိုင်ငံတကာကတော့ငြင်းငြင်းနဲ့နီးနဲ့အဖြေရှာကြဖို့တိုက်တွန်းနေပါတယ်။ဒေါက်တာဆဆာကိုမန်အင်ဂျင်နိုင်ကမေးမြန်းဆွေးနွေးတင်ပြထားပါတယ
်။မင်္ဂလာပါဒေါက်တာဆဆာ
။ဟုတ်ကဲ့မင်္ဂလာပါ။
ဟုတ်ကဲ့ဒေါက်တာဆဆာအခုလို့ပေါ့နော်ပြန်ပြောဟိုကြက်ကြက်မမာနဲ့တွေ့ရတယ်ကျမတို့ဝတ်သားပါတယ်အခုလို့ဗီဒီယိုမြန်မာပိုင်းကိုလည်းအချိန်ပေးပြီးတော့ပေါ့နော်ဖြေချဖို့အတွက်လည်းအချိန်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်ကျေးဇူးပ
ါဟုတ်ကဲ့အခုပထမဆုံးကျမတို့မေးချင်တာက NUG အမျိုးသားညီညွတ်ရေးအစိုးရကနေပြီးတော့ဒီပြည်သူတော်လှန်ရေးဆိုတဲ့ခေါင်းစဉ်နဲ့ပေါ့နော်သူတို့ဒီခုခံစစ်ဆရာနာရှင်စနစ်ကိုဆက်ကျင်တဲ့ခုခံစစ်ကိုတနိုင်ငံလုံးပါဝင်ဖို့ဆိုပြီးတော့စက်တင်ဘာလ9ရက်နေ့ကကြေညာလိုက်ပါတယ်ဆိုတော့ဒီလိုမျိုးအခုချိန်ဒီစက်တင်ဘာလကျမှပေါ့နော် NUG ကဒီခုခံစစ်ကိုဘာကြောင့်ကြေညာရတာပါလဲရှင
်ဒါတော့ကျွန်တော်တို့မြန်မာနိုင်ငံတနင်္ဂနွေလုံးအတိုက်အတာနဲ့ကိုဒါဒီဆရာနာစစ်ကိုတော်လာတာဟာတကယ်တော့ဆိုတော့ဖေဗူလာကလေးကဖြစ်ပိတာဖြစ်တယ်ဖြစ်ပိတာအပေါ်မှာကိုကျွန်တော်တို့ကဒါကိုပို့ပြီးတော့ coordinated ဖြစ်အောင်နဲ့ဒါကို code of conduct international အပီပီဆိုင်ယာစာချုပ်စာတီစာနှုတ်နဲ့ကိုင်းကြီးတဲ့အတိုက်အတာအထည်နဲ့ကိုကကျွန်တော်တို့ကဒီစီအာနာစီရီကိုအစုတ်ချီဒေါ်လာတွားမယ်ဆိုတဲ့တာရိသာချတဲ့ဥစ္စာကိုထားခံပြီးတော့လူတိစီကြကဘာတိအားလုံးခြုံပြီးတော့ကျွန်တော်ရဲ့ commitment ကျွန်တော်တို့ရဲ့ဂတိကိုဂတိတိစာကိုပြပြီးတော့ကဘာတိမြန်မာပြည်သူတို့အားလုံးသိအောင်ပို့ပြီးတော့ခိုင်ခိုင်လုံလုံနဲ့ပြပေါ်ပြတာဖြစ်ပါတယ်တကယ်တော့ဆိုတော့ဒေါ်လာကြီးဟာဒီဒေါ်လာကြီးကစီအာနာစီနဲ့
Myanmar people to Tangasile Acharolai Pina. So, Jono Jenya de Pise, Majenya de Pise, Taka, Pine de Usa, Pine de Pagati, and Italian Pina. So, Jono Gadako, Lucy Ampie, Akusu, Jodo, Taida Lenekai, Apoisi, Depeka, Jodo, the Bidulu two. အတဲအိုအားလုံးကိုကာကွယ်ရှောင်ရှောင်နေတဲ့ Achiha, Bodo, Dodo, Dwamana, Pine, Dajamlo Dago, Jodo Sanita Jap, Bopi on air, Sanita Jana Bodwana on air, International Sachi Sanuni on the Bodwana, coordinated effort for Pine on, Lucipa.
Cook and Siku Bono, starting down, Jinare Chima, the NUG Baga, Gautani, got through Piodare by Maro, Ludu Ninele, the Taipue, Pisin Tabu Bono, Sura Muri. ဆိုတော့ဟိုတစ်ဖက်မှာလည်းစစ်ကောင်စီကလည်းသူကစစ်ရင်ရာအခြေအနေသူတို့ဘက်ကလည်းပြင်ဆင်နေတဲ့အပိုင်းပေါ့နော်အစီအနေအရင်ကလည်းသူတို့ကဒီလက်နက်တွေအင်အားအပြည့်စုံကလည်းရှိထားတဲ့ခါကြတော့အဲ့လိုမျိုးဒီတိုက်ပွဲဖြစ်လာပြီဆိုလို့ရှိရင်လူထုရဲ့ဒီထိခိုက်မျက်နှာမူတွေအပိုင်းနဲ့ပတ်သက်လို့ဒီ NUG
ကျွန်တော်တို့စီအာစီလနဲ့တခုကိုပဲကြည့်ပြီးတော့ပြောလို့မရပါဘူးတကယ်တော့ဆိုတော့ဒေါ်လာကြီးလို့ပြောတဲ့အခါမှာစိတ်တကအရာကြီးရှိတယ်စိတ်တပိုင်းဆိုင်ရဖို့စိတ်တထက်မြတ်မှုကျွန်တော်တို့ပြည်သူလူထုအားလုံးကတကယ်တော့ဆိုရင်စိတ်တစစ်ပွဲမှာအောင်မီပိတာဖြစ်နေ ကျွန်တော်တို့တစ်ဖက်ကပြောမယ်ဆိုရင်စီရေးလို့ပြောတဲ့အခါမှာလက်နဲ့ဤအားတစ်ခုကိုပဲကြည့်ပြီးတော့သွားတာမဖြစ်ပါဘူးဟုတ်လည်းမဟုတ်ပါဘူးဆိုတော့ကျွန်တော်ကစိတ်တရည်ရမှာဆိုရင်မြန်မာပြည်သူလူထုကဒီအာနာသိစိတ်ကောင်းစီကိုနိုင်ပိတာဖြစ်တယ်အာနာသိစိတ်ကောင်းစီကချက်စုပ်ပိတာဖြစ်တယ်အခုကတော့ တကယ်သာဆိုရင်ဒီစစ်ကောင်စီလက်အောက်ခါစစ်သားတွေတောင်မှအခုပြည်သူ့ရင်ခွန်ထက်ကိုတနေ့ပြီးတနေ့ဆက်သွယ်လာတာများလာပြီထွက်သွားလာတာလည်းများလာပြီအခုဆိုရတော့သူတို့ဟာအကြမ်းမှာကိုဟာစိတ်တရရအဖြစ်လို့ဟာဒီညီမှုမရှိတာကိုလည်းကျွန်တော်တွေ့ရပါတယ်ဆိုတော့တကယ်ကဒီလိုချိန်ညာချင်းအဖြစ် ပြည်သူလူထုနဲ့ဒီစစ်ကောင်စီအောက်မှာဆက်လက်အလုံးလုံးနေတဲ့ဂျုံဘဝအဖြစ်မှာရှိနေတဲ့သူတွေအတွက်လည်းဒါအင်တာမှာရည်ရွယ်ချက်ပါစစ်ကောင်စီအောက်မှာအုပ်ချုပ်ရေးရတရားကိုလည်းပါဆင်နေတဲ့လူတွေအလုံးလည်းဖြတ်သွားခုရယ်ပြီးတော့ဒီစစ်ကောင်စီအောက်မှာ ဝထားနေတဲ့သူတွေအလုံးလည်းစတေဘလာခုနှစ်နှစ်ကနေစပြီးတော့မလုပ်ဖို့ရတချိန်ချက်မှာပြီးစစ်ကောင်စီလက်အောက်ခံဆက်လက်ဖြစ်နေတဲ့ဒီစစ်သားတွေရဲသားတွေကိုလည်းအများဆုံးနဲ့ဒီအာနာသိစစ်ကောင်စီအောက်ကနေဂျွန်ဘွားကနေထွက်လာပြီးတော့ကျွန်တော်တို့ NUG ဖော်ပြထားဖြစ်တာဖြစ်တယ်ဒါဒီအလုပ်ကတကယ်သားဆိုရင်တွေးထွက်တာတွေအတိတ်အကျတွေပို့ပြီးတော့နေပါစေမဲ့အပရိုချ်ဖြစ်ပါတယ်ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ဒါကိုလုပ်ချင်အဖြစ်ဓမ္မရာဇီရဲ့မိခိုးမှာကျွန်တော်တို့အချက်၁၄ချက်ပါတယ်အဓိကပေါ့နော်အဲ့ဒီအချက်၁၄ချက်အလုပ်ကိုခြုံပြီးတော့ကြည့်မယ်ဆိုရင်ကျွန်တော်တို့အနေနဲ့ဒီအာနာစီဒီရဲ့လက်အောက်ခံ စစ်သားတွေကိုလည်းတကားပြပေးထားတယ်ဒီလိုဒီဖက်ပြည်သူလူထုဖက်ကိုပါလာဖို့ဒါအင်မတန်မှယဉ်ကျေးတယ်။ ဘုရားတစ်ဖက်ကပြောမယ်ဆိုတော့အခုဆီယနာစီအောက်မှာအလုပ်လုပ်နေတဲ့သူဒီအလုပ်ကိုလည်းချက်ချင်းရပ်တာပြီးတော့တစ်ဖက်လာဖို့ဆိုတော့ဒါဟာတကယ်တမ်းဆိုတော့တွေးထွက်တာတွေကိုပို့ပြီးတော့နက်စိမ့်မဲ့အပရိုးချ်တစ်ခုလည်းဖြစ်တယ်လို့အဲ့လိုလည်းဖြစ်လာမယ်တစ်ဖက်ကပြောမယ်ဆိုရင်ဒါဟာတကယ်တမ်းဆိုတော့တွေးထွက်တာတွေကိုတကယ်ခြုံငိမ့်စေနိုင်တဲ့အပရိုးချ်တစ်ခုလည်းဖြစ်တယ်လို ကအဆုံးစုအတွက်ကိုလည်းကျွန်တော်ကဂျူတီပီစီမှုတွေကျွန်တော်လုပ်နေတယ်။ဥမာလူတားချင်းစာနာထောက်ထားရတဲ့ပတ်သက်ပြီးတော့ကျွန်တော်ဂျူတီပီစီမှုတွေလုပ်နေတယ်။တစ်ဖက်ကပြောမယ်ဆိုတော့ဒီမှာ medical emergency အတွက်လည်းဂျူတီပီစီမှုတွေလုပ်နေတယ်။ဆိုတော့အကောင့်စုပ်ကိုကျွန်တော်မျှော်လင့်ပြီးတော့အကောင့်စုပ်ကိုလုပ်တယ်။တစ်ဖက်ကပြောမယ်ဆိုရင်အဆုံးစုဖြစ်လာတဲ့ဖွယ်ရှိတဲ့အတွက်ကိုလည်းကျွန်တော်ကဂျူတီပီစီထားတာတွေမြိုက်စီတယ်။
အခုလို NUG ကဒီစစ်အာဏာရှင်စန့်ကျင်ရေးခုခံစစ်ကိုချိန်ညာလိုက်တဲ့အချိန်မှာလူထုရဲ့ထောက်ခံမှုပေါ့နော်အတိုင်းတောင်ဘယ်လောက်ထိအခုတွေ့ရလဲနောက်ပြီးတော့လူထုရဲ့အဆင်ပြေဖြစ်မှုရောဘယ်လိုတွေ့ရလဲရှင
်တစ်ဖက်ကတော့ကျွန်တော်တို့အာဏာသိမ်းခြင်းခံပြီးတဲ့နောက်ပိုင်းမှာတကယ်တော့ဆိုတော့ဒီအာဏာစစ်အာဏာစီတွေကပြည်သူလူထုကိုအာဏာသိမ်းတာဖြစ်တယ်အခုဒီမြန်မာနိုင်ငံအထက်မှာဖြစ်နေတာကလူသားတဲ့အရာသုံးခုပေါ့ COVID-19 ကလူကိုသိစေနေတယ်ပြီးတော့လူသားချင်းစာနာထောက်ထားအကြအတက်ကလူကိုသိစေနေတယ်ပြီးတော့ဒီစစ်ကောင်စီရဲ့ရက်ဆက်ကြွချုပ်မှုကလူကိုသိစေနေတယ်ဆိုတော့လူသားတမားသုံးဖွဲ့ပေါ့ရှိတာပေါ့ COVID ရဲ့လူသားချင်းစာနာထောက်ထားတဲ့စစ်ကောင်စီရဲ့ဆိုတော့အဲ့ဒုက္ခစလုံးကိုချိုးပြီးတော့ကြည့်မယ်ဆိုရင်ဒီအာနာသိမ့်ချင်းကတရခံဖြစ်တယ်အာနာသိမ့်တဲ့ရှိကောင်စီကတရခံဖြစ်တယ်အဲ့ဘက်မှာပြည်သူလူထုဖက်ကလည်းတကယ်တော့ဆိုတော့အဆိုးဆိုးကိုသူတို့ကပြည်စီထားပြတာဖြစ်တယ်ဘယ်ဆိုတော့ပြည်သူလူထုကအာနာသိမ့်ချင်းကိုခံတယ်ရဲစစ်ချက်ချုပ်ချင်းကိုခံတယ် COVID-19 ကိုခံတယ်လူသားချင်းစာနာထောက်ထားအကြအသက်ချင်းကိုခံတယ်ဆိုတော့တကယ်တော့ဆိုရင်အဲ့ဒီဒုက္ခအကြအတဲကြီးကိုခံနေရတဲ့ပြည်သူလူထုကြီးကတကယ်တော့ဆိုရင်တော့သူတို့မှာ PCC ရဲ့အကောလို့ PC သာပိတာဖြစ်တယ်သူတို့ရဲ့ထောက်ခံအပိမှုလို့ပြောတဲ့အခါမှာကျွန်တော် NUG ကပြည်သူလူထုရှိလို့ NUG ရှိရယ်နော် NUG ရှိလို့ပြည်သူလူထုရှိတာမဟုတ်ဘူးပြည်သူလူထုရဲ့အစိုးရဖြစ်တယ်ပြည်သူလူထုရှိလို့ NUG ရှိတယ်ပြည်သူလူထုမရှိရင် NUG ရှိစရာလည်းမလိုဘူးတစ်ဖက်ကပြောမယ်ဆိုတော့ကျွန်တော်လုံဆောင်ချက်အားလုံးဒီပြည်သူလူထုရဲ့လုံဆောင်ချက်ဖြစ်တယ်ဒါကြောင့်မလို့ကျွန်တော်တို့ရဲ့ကောင်းဆောင်ကပြည်သူလူထုဖြစ်တယ်ကျွန်တော်တို့ကိုချစ်တတ်နေတာကပြည်သူလူထုကြီးဖြစ်တယ်ဒါကြောင့်မလို့ကျွန်တော်တို့ပြည်သူလူထုရဲ့ထောက်ခံအားပေးမှုကဘလောက်များတယ်လဲဆိုတော့တရားမှာကျွန်တော်တရားလောက်တော့ပြောလို့ရတဲ့အနေအထားကိုရှိတယ်ဘာလို့ဆိုတော့ကျွန်တော်တို့ NUG နဲ့ပြည်သူလူထုကလောဘကိုခွဲလို့မရတဲ့ဥစ္စာဖြစ်တယ်အဲ
့တော့အခုဒီ NUG ရဲ့ဒီခုခံစစ်ကျင်းပလိုက်တဲ့အတွက်ပေါ့နော်ဟိုနိုင်ငံတကာရဲ့တချို့ဒီပြတိန်တန်ယုံတို့နောက် American နိုင်ငံသားရေးဌာနတို့ဘက်ကတော့ငြင်းချက်နဲ့နီလန်းနေနဲ့သွားဖို့ပေါ့နော်သူတို့အဲသဘောထားတုံ့ပြန်တာတွေရှိပါတယ်ဆိုတော့အခုအထူးသဖြင့်ဒီကုလသမဂ္ဂမှာအထွေထွေနီလာခံကိုအခုလာမဲ့သတင်းပတ်တွေစတင်မယ်အဲ့ဒီအချိန်မှာမြန်မာနိုင်ငံရဲ့ကိုယ်စားလှယ်ဘယ်သူ့ကိုရွေးချယ်မလဲဆိုတဲ့ကိစ္စကိုလည်း Presidential Committee ကသူတို့စဉ်းစားဆုံးဖြတ်မှာဆိုတော့ဒီအချိန်ရောက်မှာ NUG ကအခုလိုစစ်ပွဲကိုကျင်းပလိုက်တဲ့အခါကျတော့ဒီကုလသမဂ္ဂထွေထွေနီလာခံမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဘယ်လိုအကျိုးသက်ရောက်မှုတွေရှိလာနိုင်မလဲရှင
်တကယ်တော့ကျတော့ကျွန်တော်ရဲ့ Legitimacy ကကုလသမဂ္ဂကပေးရမယ့်ဥစ္စာမဟုတ်ဘူးကုလသမဂ္ဂကကျွန်တော်တို့မြန်မာပြည်သူလူထုကိုလက်စတမစ်စီလာပေးဖို့လဲသူတို့ရဲ့သာဝန်မဟုတ်ဘူးတကယ်တော့ဆိုတော့ကျွန်တော်တို့ရဲ့လက်စတမစ်စီကမြန်မာပြည်သူလူထုစီကလာတာဖြစ်တယ်တကယ် original လက်စတမစ်စီကပြည်သူလူထုဖြစ်တယ်ဆိုတော့ UN credential challenge မှာလဲဒါကိုပဲကျွန်တော်ကအဖြစ်ကိုဖိတိုက်ပြောတယ်အဟုတ်ကိုဟုတ်တိုက်ပြောတယ်ဆိုတော့ကျွန်တော်လက်စတမစ်စီလို့ပြောတဲ့အခါမှာအပီပီဆိုင်ရာအနေနဲ့ကျွန်တော် legitimacy ကိုနယူးယောက်မြို့မှာနယူးယောက်မြို့ကကုလသမဂ္ဂကပေးရမယ့်ဥစ္စာပူဆာလို့ပြောတဲ့သူတို့မှာဟိုအဲ့လိုမဟုတ်ကြောက်ကိုလည်းကျွန်တော်ကပုဂ္ဂလိလေးပြောထားတယ်ဆိုတော့ တကယ်ဆိုတော့ကျွန်တော်လက်စစ်သမီးစီကတော့စီပီတာဖြစ်တယ်စီပီတာကိုသူတို့ကတာကိုလက်ခံဖို့ဖြစ်တယ်ဆိုတော့ဒါကိုလည်းကျွန်တော်ဟာတတ်တတ်နိုင်တဲ့ဖက်ကနေပြီးတော့ခရစ်ရှန်ချဲလန်ဂျ်မှာပါဝင်မဲ့နိုင်ငံတွေတော်လောကအဲမှာဆုတ်ဖြတ်ချက်ချနိုင်တဲ့အဲစတိတ်ဟိုးလ်တွေတော်လောကတဖက်ကနေပြီးတော့အပြုံပြုံနဲ့ကျွန်တော်ကအချိကပီတာနဲ့ကြော်ပီတာနဲ့ဖြစ်နေဆိုတော့ဖြစ်နိုင်ခြ Emma, Jodu, Yamananga, Tamaji, Finis, Tennessee, the continuation of Ujo Mutual Card of Seven Pimata, Pina, Genias, Pile Pilame, a detailed Pimelo, General Yuji Baran, Jodo, a cook credential Nepadelite or General Amimaso, eh? Daro, Sipita Pine, Pipita Pine, Jodo, you check out of Beto Akama, the Lutatama. အချက်ဖက်တမစီကောင်စီတွေကိုမြန်မာနိုင်ငံကကုစားပြုဖို့ကုလားသမဲကမှာလက်ခလာတဲ့တနေ့ကျရတော့ဒါကုလားသမဲကအတွေ့လဲသူတို့အတွေ့ဒါတော့ဆူဆိုက်ဖြစ်ပါလိမ့်မယ်ဒါလို့ဆိုတော့ဒါကုလားသမဲကဆိုတာကကဘာသူကဘာသားတွေအလိုအတွေ့ကောက်စားရေးကိုဥတီပြီးတော့ဒါဖွဲ့စည်းတဲ့ဖွဲ့စည်းဖြစ်တယ်ဆိုတော့မြန်မာနိုင်ငံသူနိုင်ငံသားတွေကောင်းရကောင်းချောင်းကိုဥတီပြီးတော့သူတို့က လိုအပ်မဲ့ဥစ္စာဟာမြန်မာပြည်သူလူထုကိုနေတိုင်းတတ်ချနိုင်တဲ့ဒီအချက်ဖက်သမားတွေကိုသူတို့ကဟိုနော်မြန်မာနိုင်ငံသူနိုင်ငံသားတွေကိုကပ္ပလည်းမှာကိုစားပြုဖို့လက်ခံမယ်ဆိုတော့ဒါကတော့ဘတော်မှဖြစ်မှာမဟုတ်ဘူးလို့ထင်တယ်ဘတော်မှလည်းဖြစ်လာမှာမဟုတ်ဘူးလို့ထင်တယ်ဆိုတော့တစ်ဖက်ကပြောမယ်ဆိုတော့ UN
ဒါတော့မြန်မာပြည်သူလူထုပါပဲမြန်မာပြည်သူလူထုကစစ်ကောင်စီကိုသူတို့ကိုကိုစားပြုဖို့ရအတွက်ကုလားသမဂ္ဂကိုတွားခိုင်းတယ်ဘယ်သူမှမတွားခိုင်းဘူးလေအခုကျမတို့ဒီ VOA မြန်မာပိုင်းကနေပြီးတော့ဒေါက်တာဆဆာကိုဆက်သွယ်ပြီးတော့ပေါ့နော်မေးမြန်းတဲ့အခါမှာအချိန်ပေးပြီးတော့ဖြေကြားပေးတဲ့အတွက်လည်းဒေါက်တာဆဆာကိုကျေးဇူးများကြီးတင်ပါတယ်ရှင်ဟုတ်ကဲ့ကျေးဇူးပါကျေးဇူးပါစနေညဇဂဝိုင်း
ဖြစ်တဲ့ burmese.voanews.com ဆိုတဲ့အင်တာနက်မှာလာရောက်ရှာဖွေဖတ်ရှုနားဆင်နိုင်ပါတယ်ခင်ဗျာဒီကနေ့ညတနင်္ဂနွေ VO ရဲ့အစီအစဉ်တွေတင်ဆက်တဲ့အခါမြန်မာပြည်မှပေးစာများသတင်းတွေကတုဒ္ဒအဆရှိတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးမှာပ
ါအမေရိကန်နိုင်ငံမှာ2000ခုနှစ်စက်တဘာ17ရက် 9/11 အကြမ်းဖက်တိုက်ခိုက်ခံရတာသူတို့တွေနဲ့အမေရိကန်နိုင်ငံအတွက်ရောကမ္ဘာကြီးအတွက်ပါထာဝရပြောင်းလဲမှုတည်းဖြစ်ခဲ့ရတယ်လို့စနေနေ့မှာကြောက်တဲ့ 9/11 အနှစ်20ပြည့်နှစ်ပတ်လည်အခမ်းအနားမှာအမေရိကန်ခေါင်းဆောင်တွေကပြောပါတယ်အမေရိကန်ဒုသမ္မတကမလာဟဲရစ်က2000ခုနှစ်စက်တဘာ17ရက်နောက်ပိုင်းမှာအမေရိကန်နိုင်ငံမှာစီးလုံးညီညွတ်မှုရှိအောင်လုပ်နိုင်တယ်ဆိုတော့အားလုံးသိစေခဲ့တယ်လို့ဒီစီးလုံးညီညွတ်မှုနဲ့နိုင်ငံကျေဝတ်အောင်လုံခြုံမှုရှိအောင်ကမ္ဘာအလယ်မှာဝန်းဝန်ကျော်ကျော်ရပ်တည်နိုင်အောင်လုပ်ပေးနိုင်တယ်လို့ပြောပါတယ်အဲ့ဒီနေရာမှာလင်းအပိုင်စီးသူတွေတိုက်ခိုက်ခံရတဲ့ခီးတဲ့44ဦးစလုံးအသက်ဆုံးခဲ့ရတာပါ။တမရဟောင်း George W. Bush ကလည်းစက်တဘာ17ရက်အကြမ်းဖက်တိုက်ခိုက်ခံရတဲ့နေ့ဟာနိုင်ငံအတွက်ပျက်စီးဆုံးရှုံးမှုပမာဏတိတ်ကိုကြီးမားတာနဲ့အတူဒီလိုအကြမ်းဖက်တိုက်ခိုက်မှုခံရပေမဲ့ရဲရဲဝံ့ဝံ့ရင်ဆိုင်နှံစွန်းရှိရဆိုတာကိုပြသနိုင်ခဲ့ကြောင်းပြောပါရယ်။ American ပြည်အောင်စုမှလွန်ခဲ့တဲ့နှစ်20စက်တဘာ17ရက်ကအကြမ်းဖက်တိုက်ခိုက်ခံရတဲ့နှစ်ပတ်လည်နေ့မှာကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကရောဗြိတိန်ဘီယံမာကြီးအဲလစ်ဘက်ကပါအမေရိကန်သမ္မတနဲ့ပြည်သူတွေကိုဝန်ထဲချောင်းတရင်စကားပါခဲ့ကြပါတယ်။အကြမ်းဖက်တိုက်ခိုက်မှုခံရခြင်းကသက်ဆံကြိုးပမ်းခဲ့သူတွေအတွက်အတွင်းမှုချုပ်ကဂုဏ်ပြုခဲ့တယ်လို့အနာဂတ်မှာအကြမ်းဖက်သမားတွေမရှိစေဖို့နိုင်ငံတကာရဲ့ဝန်ဝန်ကြိုးပမ်းမှုနဲ့စီလုံးမှုအတွက်လည်းအတွင်းမှုချုပ်ကမှတ်တမ်းတင်ခဲ့ပါတယ်။အမေရိကန်နိုင်ငံဟာလွန်ခဲ့တဲ့အနှစ်20ကနေဆိုင်အခုပို့ပြီးတော့လုံခြုံစိတ်ချမှုရှိနေပြီလို့အမေရိကန်နိုင်ငံချိုင်းဝန်ကြီး Rick Austin က VOA ကိုပြောကြားခဲ့ပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြခဲ့တာပါ။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့ဥက္ကမောင်စုံမင်းဖြစ်ပါတယ်။အတန်ပိုင်းဆိုင်ရာရုပ်တန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Juna Kamin နဲ့ Nick Ivanov တို့ဖြစ်ကြပါတယ်။ Today we are looking at VOA season. Go line to meet our listeners. Our viewers on Facebook, Samina, YouTube, Samina, Gawa, Chenaru, Daya, Tholenge, Raba. Today we are going to talk about the virus. COVID, Kabiyayo, Chado, B and E, Tuwe Gawa. Tiongwe Longjone, Nitani, Chinanjawa. The VOA go Abi Nasine to Jesus. Chenau, Yangwe Omakya.
This program has come to